မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့နိုင်ငံရေးပြည်ပစာပြည်လဲရေးဆောင်ရွက်မှုတွေအလွန်အမင်းနှေးကွေးနေတဲ့အပေါ်ဆက်ပြက်နေကြောင်းစင်ကာပူနိုင်ငံရဲ့ဝန်ကြီး Vivian Balakrishnan ကဒီနေ့ပြောကြားလိုက်တယ်လို့စင်ကာပူအခြေစိုက် Channel News Asia သတင်းဌာနကိုကိုကပီရိုက်တာသတင်းမှာဖော်ပြထားပါတယ်။စစ်ကောင်စီအနေနဲ့ဖမ်းဆီးထားတဲ့နိုင်ငံရေးအကြီးအကဲတွေပြန်လုပေးပြီးနိုင်ငံရေးအရာအဓိပ္ပာယ်ရှိတဲ့တွဲဆုံဆွေးနွေးမှုတွေအခုချိန်ထိဖြစ်မလာသေးတဲ့အပေါ်တရုတ်နိုင်ငံချုပ်ချင်းမြို့မှာဒီကနေ့ကျင်းပတဲ့အာဆီယံနိုင်ငံရေးဝန်ကြီးတွေရဲ့နဲ့တရုတ်အစိုးရတို့ရဲ့တွေ့ဆုံဆွေးနွေးမှုအတွင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေပေါ်ဆက်ပြတ်မိကြောင်းအာဆီယံဝန်ကြီးတွေကတင်းတင်းကြပ်ကြပ်သဘောထားပေးခဲ့ကြတယ်လို့လည်းရက်တာသတင်းမှာဖော်ပြထားပါတယ်။အထူးသဖြင့်အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပြီးခဲ့တဲ့ဧပြီလ24ရက်နေ့ကကျင်းပခဲ့တဲ့မြန်မာ၏အာဆီယံအရေးပေါ်ဆွေးနွေးပွဲမှာရရှိခဲ့တဲ့အချက်၅ချက်ပါသဘောတူညီချက်တွေကိုအကောင့်တွေပေါ်ဖို့နှေးကွေးနေတဲ့ကိစ္စနဲ့ပတ်သက်လို့စင်ကာပူနိုင်ငံရဲ့ဝန်ကြီးကသတင်းထုတ်ပြန်တဲ့တွေ့ဆုံစဉ်ထောက်ပြခဲ့တယ်လို့ဆိုပါတယ်။တရုတ်နိုင်ငံချုံချင်းမြို့မှာဒီကနေ့ကျင်းပတဲ့အာဆီယံတရုတ်နိုင်ငံရဲ့ဝန်ကြီးများအဆင့်အထူးဆွေးနွေးအတွင်းမြန်မာအရေးကိုပါထက်သွင်းဆွေးနွေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။